ကဘာပေါ်ကဆေးရဲပฏิပခတွေမှာလက်နက်ထိမှန်တဲ့လူနာတွေကိုအရေးပေါ်ကူတာပေးနေတဲ့ Free Burma Rangers FBR အဖွဲ့ကအသက်39နှစ်အရွယ်ကချင်တိုင်းဒေသဇော်ဆိုင်ဟာတူရကီတပ်တွေနဲ့တိုက်ပွဲဖြစ်နေတဲ့ Syria နိုင်ငံမြောက်ပိုင်းမှာနိုဝင်ဘာလ3ရက်နေ့ကဒုံးကျည်ထိမှန်ပြီးတည်ဆုံခဲ့ပါတယ်။ဇော်ဆိုင်ဟာ FBR အဖွဲ့ဝင်တအုပ်ဖြစ်2016ခုနှစ်ကတည်းကစီးရီးယားနဲ့အီရတ်နိုင်ငံတွေကတိုက်ပွဲတွေမှာလူနာတွေကိုသွားရောက်ကယ်တင်နေပြီးဆိုးရွားလာတဲ့တိုက်ပွဲတွေကိုကဘာတိအောင်ဗီဒီယိုမှတ်တမ်းရိုက်ကူးနေသူလည်းဖြစ်ပါတယ်။အကြောင်းစုံကိုဆက်ပြီးနားဆင်ပါရှင်။အမေရိကန်နဲ့တူရကီအစိုးရနှစ်ဖက်သဘောတူညီချက်အရစီးရီးယားမြောက်ပိုင်းခတ်တဘုံတွေအခြေစိုက်တဲ့ဒေသမှာအမေရိကန်တပ်တွေအောက်တိုဘာလ6ရက်နေ့ကဆုတ်ခွာပေးခဲ့ပြီးတဲ့နောက်အောက်တိုဘာလ9ရက်နေ့မှာပဲတူရကီဘက်ကမြေပြင်သားမကလေကြောင်းနဲ့ပါစတင်တိုက်ခိုက်ခဲ့တာကြောင့်အဲ့ဒီဒေသမှာတိုက်ပွဲတွေပြင်းထန်နေခဲ့တာပါ Free Burma Rangers FBR အဖွဲ့ကမြန်မာနိုင်ငံကတိုင်းရင်းသားဒေသတွေမှာဖြစ်နေတဲ့တိုက်ပွဲတွေနဲ့မကအဲ့ဒီလိုကဘာမှာဖြစ်နေတဲ့ပฏิပက္ခနေရာတွေကိုတွားရောက်ပြီးလက်နက်ထိမှန်သူတွေကိုကယ်တင်အရေးပေါ်ပြုစုကူတာပေးနေတဲ့အဖွဲ့ဖြစ်ပါတယ် FBR အဖွဲ့ဝင်ဇော်ဆိုင်ဟာအဖွဲ့နဲ့တူစီးရီးယားမြောက်ပိုင်းမှာလက်နက်ထိမှန်သူတွေကိုကယ်ဆယ်ရေးတွေလုပ်နေခြင်းနိုဝင်ဘာလ3ရက်နေ့ကတယ်တမီးယားမြို့နားမှာသူလိုက်ပါစီးနင်းလာတဲ့လူနာတင်ကားကိုတူရကီကြောထောက်နောက်ခံပေးထားတဲ့ Syria လူမျိုးရေးတပ်ဖက်ကပြစ်လိုက်တဲ့ဒုံးကျည်ထိမှန်ခဲ့တာကြောင့်နေရာမှာရင်ပွဲချင်းပြီးတည်ဆုံခဲ့ပါတယ်။ဇော်ဆိုင်တို့အဖွဲ့လိုက်ပါစီးနင်းလာတဲ့လူနာတင်ကားအပြစ်ခံရပြီးတည်ဆုံခဲ့ပုံအသေးစိတ်ကို FBR အဖွဲ့ခေါင်းဆောင် American စစ်တပ်အထူးတပ်ဖွဲ့ဝင်ဟောင်း David Eubank က FBR Facebook ကနေဗီဒီယိုနဲ့တိုက်ရိုက်ခုလိုပြောပြပါတယ်
။ Summer Northeast Syria.He was hit by a Turk and Free Syrian Army proxy.
Syria မြောက်ပိုင်းတယ်တမီးယားကနေကျွန်တော်တိုက်ရိုက်ပြောနေရပါ။ဇော်ဆိုင်ဟာတူရကီစစ်တပ်နဲ့တူရကီမဟာမိတ် Syria တပ်ဖွဲ့ကပစ်လိုက်တဲ့မော်တာဒါမှမဟုတ်ဒုံးကျည်ထိမှန်ပြီးတေဆုံးခဲ့တာပါ။အခုချိန်မှာကျွန်တော်တို့အတိအကျတော့မသိသေးပါဘူး။တိုက်ပွဲကလူနာတွေသွားကောက်တဲ့စုရဲနေရာမှာရောက်နေခြင်းအဖြစ်ခံခဲ့ရတာပါ။မနေ့ကလည်းဒီနေရာမှာပဲတယ်လာတဲ့လူနာတွေကိုစုပြီးပြုစုနေခဲ့တာပါ။ဇော်လည်းဒီနေရာမှာရှိခဲ့ပါအဲ့ဒီချိန်ကလည်းကျွန်တော်တို့ဘက်ကတန်ချက်ကကားရီပေါ်ကတနတ်တွေဒုံးကျည်တွေနဲ့ပြစ်ခတ်ခဲ့ပါတယ်။ဒီလိုပြစ်ခံရတဲ့အဖြစ်အပျက်တစ်ခုလုံးကိုဇော်ကိုရိုင်းမှတ်တမ်းတင်ရိုက်ကူးခဲ့ပါတယ်။ဒီပြစ်ခတ်မှုကိုကဘာတိအောင်တင်ပြဖို့မှတ်တမ်းဗီဒီယိုကိုလုပ်နေတဲ့အချိန်မှာသူတေဆုံးခဲ့တာဖြစ်ပါတယ်။ဒုံးကျည်ရဲ့ဂျီဘူဟာဇော်ဆိုင်လိုက်ပါစီးနေလာတဲ့လူနာတင်ကားနောက်စင်မီတာအကွာကျရောက်ပေါက်ကွဲခဲ့တာဖြစ်ပါတယ်။
အလွန်ပြင်းထန်တဲ့ဒုံးကျည်ပေါက်ကွဲခဲ့တာဖြစ်တယ်လို့လဲ David Eubank ကဆိုပါတယ်သူတို့ကားကိုဒုံးကျည်ထိမှန်တဲ့အချိန်မှာဇော်ဆိုင်ဟာကားရဲ့နောက်ခံကနေအစင်းကားရှေ့ကမ်းမှာထိုင်နေတဲ့သူ့ကိုဗီဒီယိုကင်မရာလှမ်းပေးပြီးချိန်ကားပေါ်အတက်ခြေနင်းကုန်မှာခဏထိုင်နေတော့ဒုံးကျည်ကြားရောက်ပေါက်ကွဲထိမှန်ခဲ့တာကြောင့်ပွဲချင်းပြီးတိတ်ဆုံးခဲ့တယ်လို့ David Eubank ကဗီဒီယိုမှတ်တမ်းထဲမှာပြောသွားပါတယ်ဇော်ဆိုင်ပြန်ပြီးအသက်ရှင်လာမလားဆိုပြီးနှစ်နာရီကြာအောင်အရေးပေါ်ပြုစုရင်းနီးလန်းတွေနဲ့သူတို့စူးစမ်းခဲ့ပေမဲ့အသက်ပြန်ရှင်လာခဲ့ဘူးလို့လည်း David Eubank ကဝန်ထဲကြေကွဲစွာပြောပြခဲ့ပါတယ်။ဇော်ဆိုင်ကိုယ်တိုင်လည်းစီးရီးယားနဲ့အီရတ်ကို2016ခုနှစ်ကတည်းကတွားရောက်ခဲ့တာဖြစ်ပြီးသူကိုယ်တိုင်အဲ့ဒီဒေသတွေကိုဘာကြောင့်တွားရောက်ပြီးကူညီခဲ့ရတယ်လဲဆိုတာကိုသူမသေးခင်ရိုက်ကူးထားတဲ့ FBR ရဲ့ဗီဒီယိုမှတ်တမ်းမှာအခုလိုပြောပြခဲ့ပါတယ
်။ Iraq Syria ကိုလည်းကျွန်တော်2016ကလေးကနေပြီးတော့ဆက်ပြီးတော့တွားလာခောက်ရင်လည်းပက်ကြည့်မယ်ဆိုတော့ကိုခောက်တော့ရှိပြီလို့ထင်တယ်အဲတခါတွားလို့ရှိရင်တော့တလကျော်နှစ်လလောက်ကြာတယ်အခုစီးရီးယားကိုပြန်ထပ်တော့လဲတွားချင်သေးရောဘာကြောင့်တွားချင်သေးလဲဆိုတော့ကိုအမှမပြီးသေးဘူးတိုက်ပွဲကအမှတိုက်ပွဲကဆက်တိုက်ပဲဖြစ်နေသေးတယ်အမှပြည်သူလူထုကဆက်တိုက်ပဲဖက်ပြေးနေတာပေါ့အဲ့ဒီဘေးလူရလာတယ်တော့ဥစ္စာတွေကိုကျွန်တော်ဖြူပါမရင်းချားနေစီးပွားတော်ကူးတာလာတယ်အစားတောက်တွေဖြန့်ဝေပေးတာလေအဲ့ဒါတွေတွားလုတ်ပေးချင်သေးတယ်ပေါ့အဲ့ဒါမျိုးလုတ်လုတ်နေတဲ့ချိန်မှာလည်းအမှရှိတဲ့အဖြစ်အပျက်တွေကိုလည်းမတန်းနိုင်ပြန်တင်ချင်သေးတယ်ပေါ့
ဇော်ဆိုင်ဟာ2006ခုနှစ်ကတည်းက FBR အဖွဲ့မှဆေးမှုအဖြစ်တာဝန်ထမ်းဆောင်ခဲ့ပြီးတဲ့နောက်ဗီဒီယိုမှတ်တမ်းရိုက်ကူးသူဖြစ်ပါတာဝန်ယူခဲ့သူလည်းဖြစ်ပါတယ်သူမှဇနီးနဲ့သမီးတစ်ယောက်ကြံရစ်ခဲ့ပါတယ်ကချင်တိုင်းရင်းသားဇော်ဆိုင်တစ်ယောက်အများအကျိုးအတွက်ဆောင်ရွက်ရင်းအသက်ပေးဆက်ခဲ့ရတဲ့အဖြစ်အတွက်ဝန်ထဲကျွေးခွဲမိတယ်လို့ဂုံယူမိကြောင်းအမေရိကန်အခြေစိုက်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌကမ်ဆန်အန်ဆန်က VOE ကိုပြောပါတယ
်အင်မတန်ဝန်ထဲတော့ပေါ့အဲ့ဆိုဒီလောက်တော့မှကိုချိုးစွန့်ပြပတိုင်းတစ်ပါးသွားမှကိုကြီးထောက်ပံ့တဲ့သူတယောက်ကဒုက္ခကလည်းရောက်တယ်လှုပ်ဖို့အတွက်ကြိုးစားနေတဲ့သူတယောက်ကဆုံးပါသွားတယ်ဆိုတာတကယ်ကိုယူကြုံမြဆက်စားရပါတယ်
ဇော်ဆိုင်အသက်ပေးခဲ့တဲ့အဖြစ်ကိုစီးရီးယားကခတ်တွေအာရက်တွေနဲ့ခရီးယန်တွေလည်းဝန်းနေကြွေကွဲမိတယ်လို့ဇော်ဆိုင်သူတို့အတွက်အကူအညီပေးခဲ့မှုကိုလည်းကျေးဇူးတင်ကြောင်းလာရောက်ပြောဆိုခဲ့ကြတယ်လို့လည်း FBR အဖွဲ့ခေါင်းဆောင်ဒေးဗစ်ယူဘန့်ကပြောပါတယ်ရှင်။